ဆေးရဲတဲမာနေတဲ့ချင်းပြည်နယ်ကံပလက်မြို့နယ်ကခရစ်ယာန်ဘာသာရေးခေါင်းဆောင်တဦးကိုတန်တရားနဲ့စစ်ကောင်စီတပ်ကဖမ်းဆီးပြီးတဲ့နောက်မနေ့ကတော့တေဆုံးနေတဲ့အလောင်းကိုပဲပြန်တွေ့ရတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။ CDF ချင်းကာကွယ်ရေးအဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ခရစ်ယာန်အသင်းတော်တာဝန်ရှိသူတွေဖမ်းဆီးခံရတာတွေရှိသလိုတချို့လည်းထွက်ပြေးတင်ဆောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်။
ချင်းပြည်နယ်ကံပက်လက်မြို့နယ်ဥဖို့ကျေးရွာကခရီးရန်အသင်းတော်ဓမ္မမှုဆောင်ဒူးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပြီးတဲ့နောက်မနေ့ကတော့ရုပ်လောင်းကိုပြန်တွေ့ခဲ့ရတာလို့ခရီးရန်အသင်းတော်တာဝန်ရှိသူဒူးကပြောပါတယ
်။သူကကံပက်မြို့ဟောင်းမှာတင်းတော်ပါစာပေါ့နော်တာဝန်ကြတာလေ။အဲ့ဒီနေ့ကမြို့ဟောင်းဘက်ကနေသူဥဖို့ရွာဘက်ကိုသူသွားတဲ့ချိန်မှာသူ့ကိုဖမ်းသွားတာလို့အဲ့လိုသူ့ကိုမဖမ်းခင်မှာအဲ့ဒီဘက်မှာကံပက် CDF နဲ့စစ်ကောင်စစ်တပ်နဲ့အဲ့ဘက်မှာတိုက်ပွဲဖြစ်တာရရှိခဲ့တယ်။အဲ့အုပ်ဖို့ဘက်ကိုသူသွားတဲ့ချိန်မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တွေ့တော့သူ့ကိုဖမ်းသွားတာတယ်။ဖမ်းသွားပြီးတော့ကံပက်ဘက်ကိုသူ့ကိုခေါ်လာရင်းနဲ့အဲ့လမ်းမှာပဲသူ့ကိုပြစ်တက်လိုက်တယ်လို့တော့ကြားရတာပေါ့နော်။သူအလောင်းကိုသူမနေ့ကပဲတွေ့တယ်။စက်တုံးရင်းနေမှာပဲအလောင်းတွေ့တယ်။သူ့ကိုဖမ်းတာစက်တရင်းနေကဖမ်းပြီးတော့စစ်ကောင်စီကဖမ်းပြီးတော့အနှစ်လောက်မှသူ့ကိုတတ်တယ်လို့ပြောတာပဲ။စက်တုံးရင်းနေကြမှာပဲသူ့အလောင်းကိုတွေ့တယ
်။ကံပက်လက်မြို့နယ်ဥဖို့ကျေးရွာကဓမ္မမှုတော်ဆောင်ဆရာတော်အဝံကီးကိုဒီဇင်ဘာလ7ရက်နေ့မှာလမ်းမှာခေါ်ယူဖမ်းဆီးသွားတာလို့ဒေသခံအနေနဲ့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။အဲဒီနောက်ဒီဇင်ဘာလ13ရက်နေ့မွန်းလွဲပိုင်းမှာတော့ပန်းလေပြည်ဟိုတယ်ရှိလမ်းဘေးမှာတိတ်ဆုံးနေတဲ့သူ့ရုပ်လောင်းကိုတွေ့လိုက်ရတာပါ။အသက်30ရွယ်တိတ်ဆုံးသူဆရာတော်ဝမ်ကီးရဲ့ရုပ်လောင်းကိုတော့မနစ်ညပိုင်းကံပက်လက်မြို့မြို့ဟောင်းသင်းကျိုင်းမှာတကြိုခဲ့ကြပါတယ်။တမမှုတော်ဆောင်ဆရာတော်ဝမ်ကီးဖမ်းဆီးတဲ့ပြက်ခံရမှုကိုအသေးစိတ်မသိရပေမဲ့ဒေသတွင်းခုခံတော်လှန်နေတဲ့CDF ချင်းကာကွယ်ရေးအဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးတန်တရားနဲ့စစ်ကောင်စီဘက်ကဖမ်းဆီးတာလို့ယူဆတဲ့အကြောင်းကံပက်လက်မြို့ကန်ဒူးကပြောပါတယ
်။ချင်းပြည်နယ်မှာထားတဲ့လူကခရီးရံလူတွေပတ်စာရင်းနဲ့နေတဲ့ပုံရှိမယ်လို့ထင်ကြတာပတ်စက်မယ်လို့သူကထင်ပြီးမှအထင်ကျွေးပြီးမှဖြစ်မယ်လို့ပြောတ
ာ။အခုလိုကံပက်လက်မြို့နယ်ကခရစ်တော်ရဲ့သင်းတော်ဓမ္မအမှုတော်ဆောင်ဒူးဖမ်းဆီးခံရစဉ်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးမင်းမြန်းမှုစစ်ကောင်စီပြောခွင့်ရကိုဖုံးဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းပြီးစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားမှုတွေကြောင့် CDF တပ်ဖွဲ့ဝင်တွေကိုထောက်ခံနေဆိုတဲ့ယူဆချက်နဲ့ခရီးရန်အသင်းတော်ဓမ္မမှုတော်ဆောင်3ဦးအသက်ခံခဲ့ရတယ်လို့လည်းခရီးရန်အသင်းတော်ဒါဝင်ရှိသူဒူးကပြောပါတယ
်။ချင်းပြည်နယ်မှာတော့လောလောဆယ်မှာ3ယောက်ပေါ့။ထန်တရာမှာ1ယောက်၊မတူပီမှာ1ယောက်၊အခုကန်ပလက်မှာ1ယောက်3ယောက်ပေါ့နော်။ဖန်စီပြီးတော့တက်ခံရတာပေါ့။ဟာခါမှာ1ယောက်၊ပတ်စာ1ယောက်အိမ်ကိုပိတ်ခံရတာလေ။
သာပြင်းစီရေးပရိပခါတွေဖြစ်နေစဉ်တွင်နေရက်ကနေတိတ်ဆောင်နေရတဲ့အသင်းတော်ဒါဝင်ရှိသူတွေလည်းအများအပြားရှိတယ်လို့ဒေသခံသူကပြောပါတယ
်။အလုံးကြည့်ကြပါပဲ။အံတမန်တို့ဖက်ကလည်းကြည့်ကြတယ
်။ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကလေးငယ်တွေအမျိုးသမီးတွေပါဝင်လူဦးရေ9000ကျော်စစ်ဘေးတိတ်ဆောင်နေကြတယ်လို့လည်းချင်းဒုက္ခသည်ကော်မတီတွေရဲ့စီးနေမှာဖော်ပြထားပါတယ်ခင်ဗျာ။